ဗြိတိန်နိုင်ငံကဒုတိယအကြီးဆုံး Gateway လေဆိပ်မှာလေယာဉ်အသက်ဆင်း300တာရပ်ဆိုင်သွားစီခဲ့တဲ့ဂျောင်းရင်လွတ်တင်မှုနဲ့ဆက်နွယ်သူအမျိုးသားတဦးနဲ့အမျိုးသမီးတဦးကိုဗြိတိန်ရဲတွေကဖမ်းဆီးလိုက်ပါတယ်။ဒီဖမ်းဆီးခံရသူတွေရဲ့အသေးစိတ်ချက်လက်တွေကိုမပါဝင်ပေမဲ့လည်းဆက်ဆက်ကျက်ဆက်ရဲဌာနရဲ့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာအဲဒီဂျောင်းရင်လွတ်တင်သူနှစ်ဦးကိုတောက်ကြနေနောက်ပိုင်းကဖမ်းဆီးလိုက်တာလို့ဖော်ပြထားပါတယ်။ဒါပြင်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆက်လက်ဆောင်ရွက်ဆက်စည်နေကြောင်းနဲ့လေဆိပ်အနည်းဒရုန်းယာဉ်နဲ့နောက်ဆက်မှုတွေကိုနီလန်ပေါင်းစုံနဲ့တားဆီးနိုင်ဖို့ဆောင်ရွက်နေကြောင်းလည်းဆိုပါရယ်ဒရုန်းယာဉ်နဲ့နောက်ဆက်မှုကြောင့်လေယာဉ်အသက်ဆင်းမလုပ်နိုင်တော့ဘဲလေဆိပ်ကိုပိတ်လိုက်ရတဲ့အတွက်အခုလိုခရစ်စမတ်နဲ့နှစ်သစ်ကူအားလည်းရမှာခကြီးတော်သိတဲ့ချီဟာလေဆိပ်မှာပဲတောင်းတနေခဲ့ကြတာပါဗုဒ္ဓဟူးနေ့ကတည်းကရက်ဆိုင်ခဲ့တဲ့လေအသက်ဆင်းတွေကိုတော့တောက်ကြမျိုးမှာတစ်စိတ်တစ်ပိုင်းပြန်ဖွင့်ပြီးတော့မကြခင်မှာပဲဒရုန်းနဲ့ထပ်မံနောက်ဆက်တဲ့အတွက်လေယာဉ်ခီးစဉ်တွေထပ်မံရက်ဆိုင်ခဲ့ရပြန်ပါတယ်တော့တနင်္ဂနွေပိုင်းမှာတော့လေဆိပ်ကိုပြန်ဖွင့်နိုင်ခဲ့ပါတယ်။လန်ဒန်မြို့တောင်ဘက်45ကီလိုမီတာကွာဝေးမှာရှိတဲ့ဒုတိယအကြီးဆုံး Gateway လေဆိပ်ပိတ်ခဲ့ရတာကြောင့်အဓိကဟီထရိုလေဆိပ်နဲ့ဥရောပတခွင်ကလေဆိပ်တွေမှာလည်းအခက်အခဲတွေဖြစ်စေခဲ့ပါတယ်။တနည်းကိုလူပေါင်း43,000ဟာ Gateway လေဆိပ်ကနေတဆင့်ခီးသွားခဲ့ကြပါတယ်ခင်ဗျာ